ရုပ်ခွင်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့ဩစတြေးလျနိုင်ငံအဆက်ပြတ်ဖို့နိုင်ငံတကာလူ့ခွင်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတမန်ကြီး Andre Faulkner အနေနဲ့ဇန်နဝါရီလ29ရက်နေ့တုန်းကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာရိုဟင်ဂျာတွေပေါ်ကြီးနေတဲ့လူ့ခွင်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တယောက်ရဲ့လိုရက်ကိုလေးလူရှိရရောက်တဲ့အကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါဆိုရတဲ့လူ့ခွင်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးသင့်တဲ့လူတယောက်နဲ့အတူဓာတ်ပုံတွဲရပြီးလက်ဆောင်လေးအပြန်အလှန်လဲလှယ်မယ်စားဩစတြေးလျနိုင်ငံကအရေးယူတက်ခတ်တဲ့အကြောင်းလေးအချက်လူဖွဲ့ရဲ့ဩစတြေးလျနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအလင်းပီယာဆန်ကပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်တဲ့ဩစတြေးလျတမန်ကြီးကိုပြီးခဲ့တဲ့လကနေပြည်တော်မှာတွေ့ဆုံစဉ်မှာတော့နိုင်ငံနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီဗီဆန်ရတရားရုံး ICJ ကချမှတ်ထားတဲ့ကြားပြစီမံချက်တွေနဲ့ပတ်သက်လို့တက်မလို့ဘက်ကဆောင်ရွက်နေရတယ်ကိုရှင်းပြခဲ့တဲ့အကြောင်းလဲကာဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာပြင်းရင်ကိုချုပ်ပေါက်ရရောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲခဲ့ပြီးတဲ့နောက်လူမျိုးတို့တစ်ပြက်ရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရေးကဆောင်ရွက်ဖို့ ICJ ကကြားပြတ်ဆုံးဖြတ်ချက်ချမှတ်ထားတာပါဝင်ကြားဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာစစ်ရေးကတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိကြောင်းပြောဆိုထားပေမဲ့စစ်ရဆမှုမြောက်တဲ့လူရည်တချို့ရှိခဲ့ကြောင်းနဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူမယ်အကြောင်းလည်းပြောဆိုထားပါတယ်